ယောဟန်အခိုင်လေးအခန်းငယ်20ကနေ24ကျမ်းမှာဖော်ပြထားတဲ့စစ်မှန်သောကိုးကွယ်ခြင်းအကြောင်းယေရှုဖခင်ရဲ့ပြောပြတော်မူချက်ကိုလေ့လာကြပါစို့။ယောဟန်အခိုင်လေးအခန်းငယ်20ကနေ24အထိကိုကျွန်တော်ဖတ်ပြပါမယ်။အကျွန်ုပ်တို့ဘိုးဘေးများသည်ဤတောင်ပေါ်၌ကိုးကွယ်လင့်ရှိကြ၏။ယေရုရှလင်မြို့၌သာကိုးကွယ်ရမည်ဟုသင်တို့သည်ဆိုတတ်ကြ၏ဟုလျှောက်လင်ယေရှုကအချင်းမိတ်မှငါ့စကားကိုယုံလော့ဤတောင်တို့မလားယေရုရှလင်မြို့တို့မသွားဘဲခမဲတော်ကိုကိုးကွယ်ရမည်အချိန်ကာလရောက်ဆဲရှိ၏သင်တို့သည်ကိုမသိသောအရာကိုကိုးကွယ်ကြ၏ငါတို့သည်ကိုသိသောအရာကိုကိုးကွယ်ကြ၏အကြောင်းမူကားယူဒလူတို့၌ကဲတင်ခြင်းအကြောင်းရှိ၏ကိုးကွယ်သောသူမှန်သမျှတို့သည်ခမဲတော်ကိုနံဝိညာဉ်နှင့်၎င်းသစ္စာတရားနှင့်၎င်းကိုးကွယ်ရမည်အချိန်ကာလသည်လာ၍ယခုပင်ရောက်လျက်ရှိ၏အကြောင်းမူကားထို့သူကိုးကွယ်သောသူတို့ကိုခမဲတော်သည်အလိုတော်ရှိ၏ဖယားသခင်သည်နံဝိညာဉ်ဖြစ်တော်မူ၏ဖယားသခင်ကိုကိုးကွယ်သောသူတို့သည်နံဝိညာဉ်နှင့်၎င်းသစ္စာနှင့်၎င်းကိုးကွယ်ရမည်ဟုမိန့်တော်မူ၏ခတ်သိမ်းသောလူတို့ရဲ့စိတ်နှလုံးနှင့်အကျင့်အားလုံးကိုသိမြင်တော်မူသောယေရှုဖယားကအကျင့်ပြတ်တဲ့ရှမာရိမိန်းမရဲ့အပြစ်ဒုစရိုက်ဘဝကိုထုတ်ဖော်ပေးလိုက်တဲ့အခါရှမာရိအမျိုးသမီးကယေရှုကိုပရောဖက်တပါလို့ထင်ပြီးစစ်မှန်သောဖခင်ခင်ကိုကိုးကွယ်ခြင်းဟာဘယ်ဟာလဲဂေရိစိန်တောင်ပေါ်မှာဗိမာန်ကိုတည်ပြီးကိုးကွယ်နေကြတဲ့သူမရဲ့ဘိုးဘေးများရဲ့ကိုးကွယ်ခြင်းလားဒါမှမဟုတ်ယေရုရှလင်မြို့မှာဗိမာန်ကိုတည်ပြီးကိုးကွယ်ကြတဲ့ယူဒလူတို့ရဲ့ကိုးကွယ်ခြင်းလားလို့ယေရှုကိုမိန့်လိုက်ပါတယ်ယေရှုဖခင်ကအခန်းငယ်27မှာအခုလိုမိန့်တော်မူပါတယ်အချင်းမိတ်မှငါစကားကိုယုံလော့ဤတောင်တို့မလားယေရုရှလင်မြို့သို့မသွားဘဲခမဲတော်ကိုကိုးကွယ်ရမည်အချိန်ကာလရောက်ဆဲရှိ၏စစ်မှန်သောကိုးကွယ်ခြင်းကိုအမှန်တကယ်သိခြင်းရင်ငါ့စကားကိုယုံလော့ဤတောင်ပေါ်သို့မလားယေရုရှလင်မြို့သို့မသွားဘဲခမဲတော်ကိုကိုးကွယ်ရမည်အချိန်ကာလရောက်ဆဲရှိ၏လို့ယေရှုမိန့်တော်မူပါတယ်ရှမာရိလူမျိုးများကအထုအမြတ်ထားတဲ့ဂေရဇိန်တောင်မှာရှိတဲ့ဗိမာန်နဲ့ယေရုရှလင်မြို့မှာရှိတဲ့ယူဒလူတို့ရဲ့ဗိမာန်တော်ဟာမကြခင်ဖြစ်စည်းခြင်းကိုခံရမယ့်အရာတွေဖြစ်တယ်။အဲ့ဒီပိမှန်တွေကိုမတွားပဲဖယားသခင်ကိုကိုးကွယ်ရမယ့်အချိန်ကာလရောက်ဆဲရှိ၏လို့ယေရှုကြိုတင်မိန့်တော်မူခဲ့တဲ့အတိုင်းယောမစစ်သားများကယေရုရှလင်မြို့မှာရှိတဲ့ယူဒလူတို့ရဲ့ပိမှန်ကို AD 80မှာဖြစ်စည်းပစ်ခဲ့ကြပါတယ်။ဂေရဇိန်တောင်ပေါ်မှာတည်ထားတဲ့ရှမာရိလူတို့ရဲ့ပိမှန်ကိုလည်းယောမလူတို့ကဖြစ်စည်းခဲ့ကြတဲ့အကြောင်းသမိုင်းမှာကျွန်တော်တို့တွေ့ရပါတယ်။ယောမလူတွေကအဲ့ဒီပိမှန်တွေကိုဖြတ်စည်းပစ်တဲ့နောက်မှာတော့အဲ့ဒီနေရာတွေမှာကိုးကွယ်ခြင်းမရှိတော့ဘူးအဲ့ဒီတော့စစ်မှန်သောကိုးကွယ်ခြင်းကိုပြုဖို့ယေရှုပြောပြတော်မူသောနေရာဟာဂေရဇိန်တောင်ပေါ်မှာရှိတဲ့ရှမာရိလူတို့ရဲ့ဗိမာန်မဟုတ်ဘူးယေရုရှလင်မြို့မှာရှိတဲ့ယူဒလူတို့ရဲ့ဗိမာန်တော်လည်းမဟုတ်ဘူးအခန်းငယ်22မှာယေရှုကအခုလိုဆက်ပြီးမိန့်တော်မူပါတယ်သင်တို့သည်ကိုမသိသောအရာကိုကိုးကွယ်ကြ၏ငါတို့သည်ကိုတိသောအရာကိုကိုးကွယ်ကြ၏အကြောင်းမူကားယူဒလူတို့၌ကဲတင်ခြင်းအကြောင်းရှိ၏ရှမာရိလူမျိုးများဟာလူမျိုးချင်းနဲ့ဘာသာချင်းမတူတဲ့ယူဒလူအချို့နဲ့ရုပ်တုကိုကိုးကွယ်တဲ့တပါးအမျိုးသားများလက်ထပ်ပေါင်းသင်းရာကနေမွေးဖွားလာကြတဲ့သူတွေဖြစ်ပါတယ်ရှမာရိလူတို့ရဲ့ဘာသာဟာယူဒဘာသာရဲ့ကျင့်စဉ်အချို့နဲ့ရုပ်တုကိုကိုးကွယ်တဲ့ဘာသာကိုပေါင်းစပ်ထားတဲ့မာယွန်းတဲ့ဘာသာဖြစ်တယ်ရှမာရိလူတို့ကဓမ္မဟောင်းကျမ်းတွေကပြည့်ညတ်တိကျမ်းကိုသုံးတယ်။ယူဒလူမျိုးတွေလိုဓမ္မဟောင်းကျမ်းအပြည့်အစုံသူတို့မှာမရှိဘူး။ဖယားသခင်ပြတိတ်တော့အပြည့်အစုံသူတို့မှာမရှိတဲ့အတွက်ဖယားသခင်ကိုသူတို့မသိကြဘူး။ဒါကြောင့်သင်တို့သည်ကိုမသိသောအရာကိုကိုးကွယ်ကြ၏လို့ရှမာရိအမျိုးသမီးကိုယေရှုမိန့်တော်မူခြင်းဖြစ်ပါတယ်။ယူဒလူမျိုးတွေမှာတော့ဖယားသခင်ပြတိတ်တော်ဓမ္မဟောင်းကျမ်းကိုအပြည့်အစုံသူတို့ရရှိကြတဲ့အတွက်သူတို့ကိုးကွယ်တဲ့ဖယားကိုသိကြတယ်။ယူဒလူတို့၌ကဲတင်ခြင်းအကြောင်းရှိ၏လို့ယေရှုမိန့်တော်မူရမှာယူဒအမျိုးဟာဖယားသခင်နှုတ်ကပတ်တော်တမန်ကျမ်းစာကိုအရင်ဦးဆုံးခံယူရရှိတဲ့အမျိုးဖြစ်ကြောင်းနဲ့မိမိရဲ့လူစားတိခံရအမျိုးဖြစ်ကြောင်းဆိုလိုခြင်းဖြစ်ပါတယ်။အခန်းငယ်23မှာကိုးကွယ်သောသူမှန်သမျှတို့သည်ခမဲတော်ကိုနံဝိညာဉ်နှင့်၎င်းသစ္စာတရားနှင့်၎င်းကိုးကွယ်ရမည်အချိန်ကာလသည်လာ၍ယခုပင်ရောက်လျက်ရှိ၏အကြောင်းမူကား ထိုသူကိုးကွယ်သောသူတို့ကိုခမဲတော်သည်အလိုတော်ရှိ၏လို့ယေရှုမိန့်တော်မူပါれယေရှုရဲ့ပြောပြတော်မူချက်အရစစ်မှန်သောကိုးကွယ်ခြင်းဆိုတာစစ်မှန်သောဖခင်ကိုစစ်မှန်သောနည်းနဲ့ကိုးကွယ်ခြင်းဖြစ်ပါれစစ်မှန်သောဖခင်ကိုစစ်မှန်သောနည်းနဲ့ကိုးကွယ်ခြင်းဆိုသည်မှာဖခင်သခင်ကိုနာဝိညာဉ်နဲ့၎င်းသစ္စာတရားနဲ့၎င်းကိုးကွယ်ခြင်းဖြစ်ကြောင်းလူစားတရားဖြင့်ကြွလာတော်မူသောဖခင်သခင်သားတော်ယေရှုခရစ်တော်ရဲ့ပြောပြတော်မူချက်အရကျွန်တော်တို့သိရပါတယ်ဒီကြမ်းကြက်မှာပြောထားတဲ့နာဝိညာဉ်ဆိုတာဟာလူတို့ရဲ့စိတ်ဝိညာဉ်ကိုဆိုလိုခြင်းဖြစ်ပြီးသစ္စာတရားဆိုတာဖခင်သခင်တမန်တရားကိုဆိုလိုခြင်းဖြစ်ပါတယ်အဲ့ဒီတော့စစ်မှန်သောကိုးကွယ်ခြင်းဟာဘာသာရေးအဆောက်အဦနဲ့မဆိုင်ဘူးနေရာဒေသနဲ့လည်းမဆိုင်ဘူးမီယိုဖလာထုံတန်းစင်လာကိုလိုက်လျှောက်ခြင်းလည်းမဟုတ်ဘူးဘာသာရေးအခါနာများကိုစီရင်ကျင်းပခြင်းလည်းမဟုတ်ဘူးကျွန်တော်တို့ရဲ့စိတ်ဝိညာဉ်နဲ့မိမိအကြောင်းဘုရားသခင်ဖွင့်ပြတော်မူချက်ဖြစ်သောတမာတရားအားဖြင့်သာဘုရားသခင်ကိုကိုးကွယ်ခြင်းဟာစစ်မှန်သောကိုးကွယ်ခြင်းဖြစ်ပါတယ်ဘုရားသခင်ကိုနာဝိညာဉ်နဲ့ကိုးကွယ်ခြင်းအကြောင်းကိုအရင်လေ့လာကြပါစို့ဘုရားသခင်ကိုနာဝိညာဉ်နဲ့ကိုးကွယ်ခြင်းဆိုတာကျွန်တော်တို့ရဲ့စိတ်နှလုံးနဲ့ဖခင်သခင်ကိုချစ်ခြင်းကြည်မွန်ခြင်းနာခံခြင်းအမှုတော်ဆောင်ရွက်ခြင်းစသည်တို့ဖြစ်ပါတယ်စိတ်နှလုံးမပါဘဲမြင်သာတဲ့အပြင်ပန်းနဲ့ဖခင်သခင်ကိုချစ်ခြင်းမြင်သာတဲ့ဟန်ပန်နဲ့ဖခင်သခင်ကိုကြည်မွန်ခြင်းစိတ်နှလုံးမပါတဲ့နာခံခြင်းစိတ်နှလုံးမပါဘဲဖခင်သခင်အမှုတော်ကိုဆောင်ရွက်ခြင်းစတဲ့စိတ်နှလုံးမပါတဲ့ကျွန်တော်တို့ရဲ့လှုပ်ဆောင်ချက်မှန်သမျှတို့ဟာဖခင်သခင်ကိုစစ်မှန်သောကိုးကွယ်ခြင်းမဟုတ်ဘူးများစွာသောလူတို့ကအဆောက်အဦဒါမှမဟုတ်နေရာဒေသတစ်ခုခုဒါမှမဟုတ်ပွဲတော်နေ့ရက်တွေကိုစိတ်ဆွဲလန်းပြော့အဲ့ဒီနေရာအဲ့ဒီနေ့ရက်တွေမှာကျင်းပတဲ့ဘာသာရေးအခမ်းအနားများကိုတက်ရောက်ပြီးဘာသာရေးထုံတန်းစင်လာအတိုင်းအများနည်းတူလှုပ်နိုင်မှဖခင်ကိုတကယ်ကိုးကွယ်တယ်လို့ထင်တတ်ကြပါတယ်သို့တော့စိတ်နှလုံးမပါဘဲအများနည်းတူလိုက်လှုပ်ခြင်းတသက်ဟာစစ်မှန်သောဖခင်သခင်ကိုကိုးကွယ်ခြင်းလို့မဆိုနိုင်ပါဘူးယေရှုရဲ့တုံသင်ပြတာတော်မူချက်အရာဖခင်သခင်ကိုကျွန်တော်တို့ကိုးကွယ်ရမယ့်နေရာဟာဓမ္မဟောင်းကာလတုန်းကလိုဂေရဇိမ်တောင်ယေရုရှလင်မြို့နဲ့အခြားသောနေရာဗိမာန်တော်အဆောက်အဦတွေမဟုတ်တော့ဘူးယုံကြည်သူတို့ရဲ့အတွင်းစိတ်နှလုံးထဲမှာဖြစ်ပါတယ်ဓမ္မဟောင်းကာလတုန်းကဖခင်သခင်ကိုကိုးကွယ်ဖို့အသုံးပြုကြတဲ့တဲတော်ဗိမာန်တော်နဲ့ဗိမာန်တော်တစားများရစ်ပူဇော်ခြင်းစသည်တို့ဟာယေရှုရဲ့ကယ်တင်တော်မူခြင်းကိုပုံဖော်ပြတာနေတဲ့သင်္ကေတဒါမှမဟုတ်ပုံရိပ်တာဖြစ်ပါတယ်လွန်ခဲ့တဲ့အနှစ်2000ကျော်တုန်းကဒီလောကမှာလူစားတိအဖြစ်ယေရှုကြွတော်မူပြီးမိမိရဲ့ကယ်တင်ခြင်းပုံရိပ်ကိုပြည့်စုံစေတော်မူခဲ့ပြီဖြစ်တဲ့အတွက်ဓမ္မဟောင်းကာလတုန်းကတဲတော်ဗိမာန်တော်နဲ့ဗိမာန်တော်တစားများနဲ့ရစ်ပူဇော်ခြင်းစနစ်ကိုဆက်လက်ကျင့်သုံးဖို့မလိုအပ်တော့ဘူးယေရှုလက်ဝါးကားတိုင်းမှာအသေးခံတော်မူသောအချိန်မှာဗိမာန်တော်ရဲ့ကလကဟာအထက်ဆုံးကနေအောက်ဆုံးတိုင်အောင်စုပ်ကွဲသွားပြီးတန်ရှင်းရာဌာနတော်ဟာအကွယ်အကာမရှိလူတိုင်းမြင်လို့ရလာတယ်။အဲ့ဒီအနှစ်အဓိပ္ပာယ်ကဘာလဲဆိုရင်ဓမ္မဟောင်းကာလတုန်းကလူဖခင်သခင်ကိုကိုးကွယ်ဖို့ဗိမာန်တော်နဲ့ဗိမာန်တော်တစားများသင်္ကေတနဲ့ဂျန်းခံဘာမှမလိုအပ်တော့ဘူး။ရစ်ပရောဟိတ်နဲ့ရစ်ပလင်ရှိဖို့မလိုအပ်တော့ဘူး။ရစ်ပူဇော်ဖို့မလိုတော့ဘူး။ဝတ်ယုံတွေကိုဝတ်ဖို့မလိုတော့ဘူးအမွေးနှံတန်တဲ့ဖျောင်းနိုင်တွေကိုထုံးဖို့မလိုတော့ဘူးဖျားသခင်ကိုကိုးကွယ်ဖို့တောင်ထိတ်ကိုသွားဖို့မလိုဘူးဓမ္မဟောင်းကာလတုန်းကဗိမာန်တော်မျိုးကိုတီဆောက်ဖို့မလိုအပ်တော့ဘူးဘာသာရေးပွဲတော်နေ့ရက်များအိုးပုတ်နေ့များလည်းမလိုအပ်တော့ဘူးအဲ့ဓာတွေကိုဆက်လက်ကျင့်သုံးဖို့မလိုအပ်တော့တဲ့အကြောင်းဖျားသခင်ကိုတော်တိုင်ကဗိမာန်တော်ရဲ့ကလကာကိုအထက်ဆုံးကနေအောက်ဆုံးအထက်စုပ်ကွဲစေတော်မူခြင်းဖြင့်ပြတော်မူပါれဖခင်သခင်ကိုကိုးကွယ်မှုဓမ္မဟောင်းကာလတုန်းကလိုဗိမာန်တော်နဲ့ဗိမာန်တော်တစားများအသုံးအဆောင်နဲ့သင်္ကေတများမလိုအပ်တော့ဘူးဆိုရင်ဖခင်သခင်ကိုကျွန်တော်တို့ဘယ်လိုကိုးကွယ်ကြမှာလဲကျွန်တော်တို့ရဲ့စိတ်ဝိညာဉ်နောက်တနည်းပြောရရင်စိတ်နှလုံးနဲ့ကိုးကွယ်ရမယ်လို့ယေရှုမိန့်တော်မူပါれတမန်တော်ဝတ္ထုအခန်း9အငယ်50မှာအမြင့်ဆုံးသောဖခင်သည်လူတို့လက်ဖြင့်လှုပ်သောဗိမာန်၌ကျင်းဝတ်တော်မူသည်မဟုတ်လို့ဖော်ပြထားပါတယ်ယေရှုခရစ်တော်ကိုကယ်တင်ရှင်အဖြစ်ယုံကြည်လက်ခံသောသူတိုင်းရဲ့စိတ်နှလုံးဟာ ဖယားသခင်ကျင်းဝတ်တော်မူရာဖယားသခင်ဗိမာန်တော်ဖြစ်ကြောင်းကောရင်သဩဝါဒစာပထမဆောင်အခိုင်း3အငယ်16မှာအခုလိုဖော်ပြထားပါတယ်။သင်တို့သည်ဖယားသခင်၏ဗိမာန်တော်ဖြစ်ကြသည်ကို၎င်းဖယားသခင်၏ဝိညာဉ်တော်သည်သင်တို့အထက်၌ကျင်းဝတ်တော်မူသည်ကို၎င်းမသိကြသလော။ဖိလိပ္ပိအခိုင်း3အငယ်3မှာလည်းငါတို့သည်စိတ်ဝိညာဉ်အားဖြင့်ဖယားသခင်ကိုကိုးကွယ်၍ဇာတိ၌ကိုးစားခြင်းမရှိဘဲယေရှုခရစ်၌သာဝါကြွားဝမ်းမြောက်တော်သူဖြစ်၍မှန်သောအရေးဖျားလေးခြင်းကိုခံတော်သူဖြစ်ကြ၏လို့အတင့်အလင်းပြောထားပါတယ်။အဲ့ဒီတော့ယေရှုခရစ်တော်ကိုယုံကြည်သောသူတို့အတွက်ဖယားသခင်ကိုကိုးကွယ်ရမယ့်နေရာဟာကျွန်တော်တို့ရဲ့နာဝိညာဉ်တည်းဟူသောကျွန်တော်တို့ရဲ့စိတ်နှလုံးထဲမှာပါ။ကျွန်တော်တို့ရဲ့စိတ်နှလုံးထဲမှာဖယားသခင်ကိုကိုးကွယ်ဖို့အရေးကြီးဆုံးအချက်မှာဖယားသခင်ကိုစိတ်နှလုံးအကျဉ့်မဲ့ချစ်ခြင်းဖြစ်တဲ့အကြောင်းယေရှုကတရားဟောရာကျမ်းအခိုင်း6အငယ်5မှာဖော်ပြထားတဲ့အချက်ကိုထောက်ပြတော်မူပါတယ်။ယေရှုကမာကုအခိုင်း7အခန်းငယ်33ကနေ34ကြားမှာဖယားသခင်ကိုစိတ်နှလုံးအကျဉ့်မဲ့ချစ်ခြင်းကိုနဲ့ဆက်ဆိုင်သောသူကိုကိုနဲ့အမျှချစ်ခြင်းဟာဖယားသခင်အလိုတော်ရှိသောကိုးကွယ်ခြင်းနည်းလမ်းဖြစ်ကြောင်းအတိအလင်းမိန့်တော်မူပါတယ်။ဓမ္မဟောင်းကာလကလေးကစိတ်နှလုံးအကျွမ်းမဲ့ဘုရားသခင်ကိုကိုးကွယ်ဖို့ဘုရားသခင်အလိုတော်ရှိပါတယ်။ယောမအခိုင်း73အခန်းငယ်30မှာချစ်ချင်းမေတ္တာသည်အကျင့်တရားပြည့်စုံရာဖြစ်သည်လို့ပြောထားပါတယ်။ဘုရားသခင်ကိုစိတ်နှလုံးအကျွမ်းမဲ့မချစ်ရင်ဘုရားသခင်ကိုစစ်မှန်သောနည်းနဲ့ကိုးကွယ်လို့မရဘူး။အဲ့ဒီတော့ဘုရားသခင်ကိုနာဝိညာဉ်နဲ့ကိုးကွယ်နိုင်ဖို့ဘုရားသခင်ကိုစိတ်နှလုံးအကျွမ်းမဲ့ချစ်ရပါမယ်။ဖယားသခင်ကိုမသိရင်ဖယားသခင်ကိုမချစ်နိုင်ဘူးဖယားသခင်ကိုမသိရင်ဖယားသခင်ကိုကိုးကွယ်လို့မရဘူးဖယားသခင်ကိုမသိရင်တော့ရှမာရိလူမျိုးတွေလိုပဲကိုမသိသောအရာကိုကိုးကွယ်တဲ့သူလို့ယေရှုမိန့်တော်မူသောသူတည်းမှာကျွန်တော်တို့ပါနေမှာဖြစ်တယ်ကိုမသိတဲ့အရာကိုကိုးကွယ်ရင်နောင်ဘဝစိတ်ချမှုလည်းမရှိနိုင်ဘူးအဲ့ဒီတော့နောက်အပတ်မှာဖယားသခင်ကိုသိနိုင်တဲ့နေလန်းဖြစ်တဲ့သစ္စာတရားနဲ့ကိုးကွယ်ခြင်းအကြောင်းကိုကျွန်တော်ဝင်ခတ်သွားမှာဖြစ်ပါတယ်။ဓမ္မမိတ်ဆွေအပေါင်းတို့ကိုဘုရားသခင်ကောင်းချီးပေးပါစေ။